Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အစံရဲ့2022ခုနှစ်ဇူလိုင်လ26ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 40 53နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနောင်လာပါ။ဒီကနေ့မနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထိတ်တန့်ရောက်တဲ့တွင်ကိုလည်းကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါမြန်မာစစ်ကောင်စီကတေးတန်စီရင်မှုအမေရိကန်နဲ့ကုလသမဂ္ဂအပါအဝင် EU တို့ကပြစ်တင်ရှုံချလိုက်ပါတယ်အော်ဒီဆာစစ်ကမ်းကိုရုရှားတို့ကမီဇိုင်းတုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ယူကရိန်းသီးနှံပင်လယ်နဲ့စစ်ကမ်းကနေတင်ပို့မှုရပ်ပိုင်အတွင်းပြန်ဆောင်နိုင်မယ်လို့ကုလသမဂ္ဂကပြောပါတယ်ဥရောပမှာဂျွန်လလောက်ကစပြီးတော့အပူလိုင်းဖြတ်နေပြီးပြီးခဲ့တဲ့သတင်းပတ်ကတော့ဥရောပတခွင်စမ်းချိုင်းတန်းအောင်အပူချိန်ပြင်းထန်ခဲ့ပါတယ်ဒီလိုသတင်းတွေကိုကြားဖို့ရှိပါတယ်တခါတကီပြည်တွင်းကပေးပို့တဲ့သတင်းတွေထက်မှာတော့မြန်မာနိုင်ငံရဲ့သမား၄ဦးကိုကုမြက်ခဲ့တဲ့ကိစ္စဒီလိုရက်နဲ့ပတ်သက်လို့အမြင်သဘောထားတွေဘယ်လိုရှိပါသလဲ
ကျွန်တော်တန်းကြီးရဲ့အနိဋ္ဌာယုံတွေကအဆိုးဝါးဆုံးခြေနေကိုပြန်ဥတည်တဲ့သဘောမျိုးဖြစ်သွားနိုင်ပါတယ
် PPST ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ကော်မတီကဦးဆောင်အဖွဲ့ဝင်ဗိုလ်မှူးကြီးခေါ်အုပ်ကပြောသွားတာပါရှင်အဖြစ်ဆုံးကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်ကုတ်ခိုင်မျိုးတိုက်ပွဲမှာလက်နက်ကြီးထိမှန်ပြီးတော့ကလေးငယ်သူတေဆုံးခဲ့ရတာမကွေးနယ်စကိုင်းဘက်က PDF နဲ့စစ်ကောင်စီတိုက်ပွဲအတွင်းရွာရီမီးရှို့ခံရတဲ့သတင်းတွေကိုလည်းတင်ပြဖို့ရှိပါတယ်။ဒီကအပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတွေကိုစီစဉ်တင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးနဲ့နမင်းနဲ့အတူပြောပြသွားမှာပါ။မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်းမီNLD လွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတို့နဲ့အတူနောက်ထပ်နှစ်ယောက်ကိုကွပြစ်လိုက်တဲ့အပေါ်အမေရိကန်အစိုးရကတနင်္လာနေ့မှာပြစ်တင်ရှုံချလိုက်ပြီးအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့လဲမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ရွေးကောက်ခံနိုင်ငံရေးသမားတွေနဲ့ဒီမိုကရေစီရေးတက်ကြွလှောက်ရှားသူတွေကိုမြန်မာစစ်ကောင်စီကကြမ်းကြုတ်ရက်ဆက်စွာကွပြစ်လိုက်တဲ့လို့ရကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးကန့်ကွက်ရှုတ်ချကြောင်းနိုင်ငံတော်လုံခြုံရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကအမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာဒီမိုကရေစီရေးတက်ကြွလှောက်ရှားသူတွေကိုကွပြစ်လိုက်တာဟာကြမ်းကြုတ်ရက်ဆက်တဲ့စစ်ကောင်စီရဲ့နောက်ထပ်လုပ်ရတဲ့ခုဖြစ်တယ်လို့ဒီလုပ်ရတွေအပေါ်အပြင်းအဆုံပြစ်တင်ရှုံချကြောင်းပြောခွင့်ရ Net Press ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရားလဲလို့ဖန်ဆီထားတဲ့သူတွေကိုလွှတ်ပေးဖို့နဲ့မြန်မာပြည်သူတွေရဲ့ဆန္ဒအတိုင်းငြိမ်းချမ်းစွာဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့စစ်ကောင်စီဘော်ဖိအားပေးတဲ့နေရာမှာလဲနိုင်ငံတကာကဝိုင်းဝန်းပါဝင်ကြဖို့လဲပြောခွင့်ရသူ Net Press ကတိုက်တွန်းပြောဆိုသွားပါတယ်။ကုလသမဂ္ဂအသွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံရေးသမားလေးဦးကိုကွပြစ်ခဲ့တဲ့စစ်ကောင်စီရဲ့လုပ်ရအပေါ်အပြင်းထန်ဆုံးပြစ်တင်ရှုံချကြောင်းနဲ့တက်ဆိုင်သူတွေရဲ့မိသားစုတွေနဲ့အတူထတ်တူဝမ်းနည်းရပါကြောင်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဘလို့ကိစ္စမျိုးမှမဆိုတေးတန်ပေးတာကိုအသွင်မှုချုပ်ကဆန့်ကျင်တယ်လို့လည်းအသွင်မှုချုပ်ယုံလက်ထောက်ပြောခွင့်ရဖာရာဟတ်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။1988ခုနှစ်နောက်ပိုင်းပထမဆုံးကွပြစ်မှုဖြစ်တာကြောင့်ဆိုးဝါးနေပြီးသားမြန်မာလူခွင့်ရဲ့အခြေအနေတွေပိုးပြီးတော့ဆုတ်ကျဆင်းလာတာဖြစ်တယ်လို့လည်းပြောထားပါတယ်။သမ္မတအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်အပါအဝင်တရားမဲ့ဖန်စီထိန်းသိမ်းထားတို့အလုံးချက်ချင်းပြန်လို့ပေးပါလို့လဲဇူလိုင်လ25ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာထပ်လောင်းတိုက်တွန်းတောင်းဆိုထားတာပါ။တစ်ချိန်တည်းမှာပဲဥရောပသမဂ္ဂ EU, Australia, Canada, Japan, New Zealand, Norway, တောင်ကိုရီးယား, Britain နဲ့ American ပြည်ထောင်စုတို့ကလည်းစစ်ကောင်စီရဲ့လို့ရအပေါ်ပြစ်တင်ရှုံချကြောင်းဇူလိုင်လ25ရက်နေ့မှာပူးရဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ
်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်လောင်တူဦးဖြစ်တဲ့ဗန်နာရေးဝန်ကြီးဟောင်းရရှိဆူနိုက်ရဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့မှတ်ချက်စကားအပေါ်မှာတရုတ်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူဇောင်လီဂျန်းကတရုတ်နိုင်ငံကိုပြဿနာတဲ့ဆွဲမထည့်ဖို့ပြောဆိုလိုက်ပါတယ်
။英国保守党党首选举是英国的内政。
တရုတ်နိုင်ငံတဗြိတိန်နိုင်ငံရေးသမားတွေအနေနဲ့တရုတ်နိုင်ငံကိုပြဿနာတဲ့ဆွဲမထည့်ကြဘူး။ဒါမှမဟုတ်တရုတ်ချင်းချောက်မှုလို့မပြောဆိုဖို့ကျွန်တော်သေးသေးချာချာတိုက်တွန်းချင်ပါတယ်လို့ဒီလိုတာဝန်မှတ်ချက်စကားတွေဟာသူတို့ရဲ့ပြဿနာဖြေရှင်းဖို့အတွက်အထောက်အကူမပြုပါဘူးလို့သူကပြောသွားတာပါ။ဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူဇောင်လီဂျန်းကတရုတ်နိုင်ငံဘေကျင်းမြို့တော်မှာနေ့စဉ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်လောင်းလဲဖြစ်ဗန်နာရေးဝန်ကြီးဟောင်းလဲဖြစ်တဲ့ရရှိဆူနက်ကတရုတ်နိုင်ငံဟာဗြိတိန်နိုင်ငံကိုအချိန်အကြာဆုံးနဲ့အကြီးအမားဆုံးချင်းချောက်နေတဲ့နိုင်ငံလို့ပြောဆိုခဲ့ပါတယ်။ဒါအပြင်ဆူနက်ကတကယ်လို့သူသားဝန်ကြီးချုပ်အဖြစ်အရွေးချယ်ခံခဲ့ရရင်ဗြိတိန်နိုင်ငံမှာရှိတဲ့ Confucius Institute ကျောင်း30ကိုပိတ်ပစ်မယ်လို့ပြောပါတယ်။အဲ့ဒါတွေဟာတရုတ်နိုင်ငံအတွက်ဝါရဖြန့်ချီရေးလုပ်ပေးနေတယ်လို့လည်းသူကဆွဆွဲလိုက်ပါတယ်။ သူဟာပန္နာယေဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကတရုတ်နိုင်ငံနဲ့စီးပွားကုန်သွယ်ရေးလုံဆောင်မှုပြင်းပြင်းထန်ထန်တွန်းအားပေးခဲ့ပြီးအခုဝန်ကြီးချုပ်လောင်ဘဝကြာမှာသူ့ရဲ့ရည်ရည်ချက်ပြောင်းလဲသွားတဲ့အပေါ်မှာဝေဖန်မှုတွေရှိပါတယ်ခင်ဗျာ
ဒီလိုလင်္ကာနိုင်ငံမှာစီးပွားရေးနဲ့လူသားချင်းစာနာမှုအကျပ်အတည်းတွေပေါ်ပေါက်နေတာကြောင့်လူမှုဆန္ဒပြပေါ်တွေသုံးလကျော်ကြာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့သမရယုံကိုတနင်္လာနေ့မှာပြန်ပြီးတော့ဖွင့်လှစ်ခဲ့ပါတယ်။မြို့တော်ကိုလံဘုတ်ကအစိုးရအဆောက်အုံဝင်နေတဲ့မှာတက်စကန်ချနေကြတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဇူလိုင်လ22ရက်နေ့မှာဝင်ရောက်
20ကျော်နဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာညီလာခံတစ်ခုကိုဒီသမင်ဒီသတင်းပတ်ထဲမှာဥစ်ဘက်ကစ္စတန်နိုင်ငံကအင်ရှင်အဖြစ်ကျင်းပမှာဖြစ်ပါတယ်။ဥစ်ဘက်ကစ္စတန်ရဲ့မြို့တော်တာရှ်ကန့်မြို့မှာအင်္ဂါနေ့အထိနှစ်ရက်ကြာပြုလုပ်မဲ့အဲ့ဒီနိုင်ငံတကာညီလာခံဟာတာလီဘန်တွေကအာဖဂန်နစ္စတန်နိုင်ငံမှာအာဏာပြန်လည်ရရှိတဲ့တနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့ပြင်ဆင်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အခုညီလာခံရဲ့အဓိကရည်ရွယ်ချက်ကလည်းအာဖဂန်နစ္စတန်နိုင်ငံမှာကြုံတွေ့နေရတဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်ကိုနိုင်ငံတကာပူးပေါင်းဟန်တာဖို့နဲ့အာဖဂန်ပြည်သူတွေကိုထိရောက်တဲ့အရေးပေါ်အကူအညီပေးဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံဆိုင်ရာဥစ်ဘက်ကစ္စတန်သံအမတ်ကြီးဂျက်ဖ်လွန်ဗက်ကာဗော့က VOA ကိုပြောပါတယ်။ဒါအပြင်နိုင်ငံရေးနဲ့စီးပွားရေးမှာနိုင်ငံတကာအဆင့်အကောင့်ထဲပေါ်ဖို့လည်းဖြစ်တယ်လို့ပြောပါတယ်။နောက်ထပ်ရည်ရွယ်ချက်တစ်ခုကတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထိရောက်တဲ့ဆွေးနွေးပွဲတွေလုံဆောင်ဖို့နဲ့နိုင်ငံတကာအကြမ်းဖက်မှုစမ်းကျင်တိုက်ဖြတ်ရေးမှာပိုမိုအားကောင်းလာဖို့ဖြစ်တယ်လို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညไซโดมิเตอร์40กิโลเฮิรตซ์0413ญาไซโดมิเตอร์51กิโลเฮิรตซ์5805เนี่ยไซลัมมิเตอร์190กิโลเฮิรตซ์1505รูปก็นี่ก็โทรลินไปนี่ครับครับ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်ကနေဒါကက်သလစ်ခရစ်ယာန်ဘုရားကျောင်းကဖွင့်လှစ်တဲ့စာသင်ကျောင်းတွေမှာအနိုင်ကျင့်ခံခဲ့ရတဲ့ဌာနေတိုင်းရင်းသားတွေကိုတောင်းပန်စကားပြောကြားခဲ့တဲ့ပိုယဟန်မင်းကြီးဖရန်စစ်ကအဲ့ဒီလောက်ရတဲ့ဟာအလွန်ဆိုးဝါးတဲ့ဖြစ်ရပ်တွေလို့ပြောပါတယ်ဌာနေတိုင်းရင်းသားတွေအပေါ်ခရစ်ယာန်ဘာသာဝင်အတော်များများကျူးလွန်ခဲ့တဲ့ရက်ဆက်တဲ့လောက်ရတဲ့အတွက်ခွင့်လွတ်ပါလို့အနုညွတ်တောင်းပန်မှာကြောင်းပိုယဟန်မင်းကြီးကမော်ဝစကီစမြို့ကအင်မနစ်ကင်စာသင်ကျောင်းမှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားပါတယ်ကက်သလစ်စာသင်ကျောင်းတွေမှာအနိုင်ကျင့်မှုနဲ့ကျုံခဲ့ရတဲ့ကျောင်းသူကျောင်းသားဟောင်း2000လောက်ကလည်းအခမ်းအနားကိုတက်ရောက်လာပါတယ်ပို့ရဟန်မင်းကြီးရဲ့ဘေးတစ်ပတ်တစ်ချက်မှာတော့ဌာနေတိုင်းနာကောင်းဆောင်လေးဦးတို့ကိုနေရာချထားပေးပါတယ်ဌာနေတိုင်းနာတွေအနိုင်ကျင့်ခါတဲ့ကိစ္စမှာကက်သလစ်ခရစ်ယာန်ဘုရားကျောင်းရဲ့အခမ်းကဏ္ဍကိုအမှန်အတိုင်းဖော်ထုတ်ပြီးတော့ပြန်လည်ပေါင်းစည်းဆောင်နေတဲ့ကော်မရှင်ကအဲ့ဒီဖြစ်ရပ်တွေကို Culture Genocide ယဉ်ကျေးမှုပြတ်သုံးစေတဲ့ကိစ္စဆိုပြီးတော့ခေါ်ဆိုထားပါတယ်ကနေဒါအစိုးရက1800နဲ့1990ပြည်လုံးနှစ်တွေမှာဌာနေတိုင်းနာကလေးငယ်ပေါင်းသသိန်းခွဲလောက်ကိုအစိုးရကထောက်ပံ့ပေးထားတဲ့ကက်သလစ်ကျောင်းတွေစီကိုပေးပို့ခဲ့တာပါ။ဌာနေတိုင်းရင်းသားတွေခရစ်ယာန်ဘာသာဝင်ဖြစ်လာစေရတဲ့လူမှုအတိုင်းဝိုင်းထဲဝင်ဆက်အောင်ဆိုပြီးအရင်အစိုးရကရည်ရွယ်ဆောင်ရွက်ခဲ့တာပါ။ကျောင်းတွေမှာမိခင်ဘာသာစကားပြောလို့အရေးနဲ့ခံရတာလိမ့်မိုင်းဆရာအနိုင်ကျင့်ခံရတယ်ရှိခဲ့တယ်လို့ကနေဒါအစိုးရကဝန်ခံပြောကြားထားပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်တင်ရဲ့ကိုဗစ်ကပ်ရောဂါလက္ခဏာတွေဟာလုံးဝနီးပါးကိုပျောက်ကင်းလူဖြစ်သွားပြီလို့သူ့ရဲ့ဆရာဝန်ကတနင်္လာနေ့ကပြောပါတယ်။ကိုဗစ်ကယောဂါစတင်တွေ့ရှိခဲ့တဲ့အရင်သတင်းပတ်ကြာတာပရိနေကလေးကစပြီးသမရဟာအင်ဂျီရောမှာတီးတန့်ခွဲနေထိုင်ပြီးအလုပ်လုပ်နေပါတယ်။အခုဆိုရင်နှာခေါင်းပိတ်တာနဲ့အတန်ပြာတာအနည်းငယ်ပဲရှိတော့တယ်လို့သမရဂျိုးပိုင်တင်ရဲ့ဆရာဝန်ဒေါက်တာကေဗင်အိုကွန်နာကပြောပါတယ်။သမရအတွက်ကုထုံးအနေနဲ့ဗိုင်းရပ်စ်ကာကွယ်ဆေးပက်ကလိုဗစ်ကိုတောက်သုံးနေပြီးသွေးကြဲဆေးအနေနဲ့အက်စပရင်ကိုအနည်းငယ်ပေးထားတယ်လို့လည်းသူကပြောပါတယ်။သမရဘိုင်ဒင်အနေနဲ့ဖလော်ရီဒါအပါအဝင်လာမယ့်ခီးစဉ်တွေကိုလည်းဖျက်သိမ်းထားပါတယ်။ဒ Tapi melalui tu ni nene kuasa yoga kagui itu na CDC ka cuma thare sikan tadi lain na cincang yang yoga lolong piak kene ati suenu beri online ka tayau pisa le lolo gay ma pi delu le subare. Tamarag ro jebang dengaro. Tanila ni ka sisi yama COVID ka yoga virus bo masih le tu. Nauta dzodia nyonjaja meyam cing dalam web ini ka tu ye ni imabe ni thai ni bare.
Russia tadi besok hantar hari pelanet segan negara Ukraine dengan cuit kapal tinan itu boleh terbawa tunjuk mujabi naib banyak jamaah Udisa segan juga Russia juga misalnya dengan pihak tergakerek boh kula temaga piting syomcha tabe melu kongtin pemulungan itu lama ya banyak dunia biasa melu kula temaga tenin lani mapio balai.
We expect the first ships may move within a few days.The Joint Coordination Center will be liaising with the ship.
Majakin Yabai Mabe Padamazon, Gong Tin Timor Tonai Melu, Mioliabare, Lungan Pupang Sawye Senaga, Timor Lungan Pune Setwebiro, Timor Tremet season at the Sego Topia Malay Melu, Letau Pyokunyadu Farahaga, Tanilan at Rinsa Shilimpo Mapio Sudorawa, Pilenedega Segan Repide, Udisa, Chanu Moxne, Yisni Gani, Kaupetina Rigu Timbo Melu, Kulatamka, Dreamu Cho Yung Du Yokunya, Farahaga Pyovare, Gone Timore, Begins or Dwala Namet.ကျွန်တော်တို့မှာအပူလိုင်းတွေဟာပိုပြီးပြင်းထန်လာသလိုအရေအတွက်တွေလည်းပိုပြီးတိုးလာတယ်လို့ပြောပါတယ်အခုနောက်ဆုံးဖြစ်တာကတော့ဇက်တိုက်ဖြစ်ပွားလာတဲ့အထက်ကတစ်ခုပါလို့သူကပြောပါတယ်ဥရောပတိုက်ဟာအချိုးစားမညီဘဲပူနွေးလာပါတယ်အခုဆိုရင်စက်မှုခေတ်မတိုင်ခင်ကတည်းပြင်းပြတိတ်တသမာ 6 လေးကနေ Chicken in a pet, take down the dinner girl, cooking mong so many at Dutin Piakarabashin. VOA America at Daya Inganim in a bite, season ago, line to me down the cell, Lizzie and Gazette in it. VOA at Facebook, Samyanagani diet, Tolin Nibare. A cool up, the Dins Hamarigo Sadai, Din Set Dawame, a yin so not, Yama Nangay the Ma, Lay Ukumia Kayar at the Din at Saya Ama.ကျွတ်ကျော်မဟာကိုဖြိုးစရာတော့
88မျိုးဆက်ចောင်းသားកំសាហောင်းကိုជីមីနဲ့အတူကိုလမျိုးအောင်ကိုအောင်သူရဆိုတို့ကိုទេတန်းစီရင်ပြည်စီចောင်းစစ်កောင်စီရဲ့တည်င်းစင်ကထုတ်ပြန်ပါတယ်စစ်កောင်စီရဲ့ဒီလို့ရပုံမှာမိသားစုဝင်နေတဲ့လက်နက်ကန်အဖွဲ့ရဲ့တုံ့ပြန်ချက်တွေကိုမှတ်သိနေထက်ကစုစည်းတင်ပြထားပါတယ်ရှင်ဥပဒေလုံထုံးလုံးနည်းနဲ့အမူပြစ်တန်စီရင်ဆောင်ရွက်ပြီးစီဆိုတဲ့စစ်ကောင်စီရဲ့ဇူလိုင်လ23ရက်ထုတ်ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက်အဲ့ဒီနေ့မှာပဲရန်ကုန်မှာလူငယ်တချို့စစ်ကောင်စီကိုဆန့်ကျင်ဆန္ဒပြကြပါတယ်။ဒီလူရဲအောင်အားရပြီဒီလူရဲအောင်အားရပြီဒိုင်းတောင်းပေါင်းတာဒိုင်းတောင်းပေါင်းတာဒိုင်းတောင်းပေါင်းတာဒိုင်းတောင်းပေါင်းတာ
တရင်ဆာမအဲ့ဒီအကြောင်းအရာတရင်ပါလာချိန်မှာတက်ဆိုင်ရာမိသားစုဝင်တွေကအကျဉ်းထောင်ကိုတွားရောက်စုံစမ်းပြီးမဲ့လေ
ဘယ်နေ့မှာပြစ်တံဆင်းခဲ့တယ်ဆိုတာကိုမိသားစုကိုအတိမပေးချောင်းဥဖြိုးစီရတော်ရဲ့မိခင်က VOA ကိုပြောပါတယ
်နောက်ဆုံးအချိန်တွေကတော့သူကဟိုဟာပေါ့ဆင်းရဲတဲ့ချလိုက်တယ်ဆိုတာ confirm ဖြစ်သွားတာပေါ့ဒီနေ့ဟိုဘယ်နေ့ဆိုတာစနေတနင်္ဂနွေနေ့ရက်မှာတရရက်ပေးတဲ့စနေလားတနင်္ဂနွေလားတော့သူတို့အတိအကျမပြောနိုင်ဘူးဆိုပြီးလို့ပြောလို့ပြောလိုက်တယ်အဲ့တော့အမေကပေါ့အဲ့လိုမျိုးရက်လေတွေပါဆိုရင်အဲ့နှစ်ရက်ကိုလည်းမှန်းလုံလိုက်ပေါ့တဲ့အဲ့လိုပြောတယ်တကယ်လို့လုံမယ်ဆိုရင်တောင်မှချုပ်ချင်းပြီးတော့ဘယ်နှစ်ဘယ်ချင်းဘယ်အခါမှလုံမယ်ဆိုတော့ဟိုလို့ပြောတဲ့နဲ့လို့ဟုတ်တယ်မအဲ့ဒါမှကျမတို့ကဟုတ်တယ်မနာတဲ့ချုပ်ချင်းပြီးတော့ပြတ်ပြတ်ငုံတင်ပေးရမှာလို့ဟုတ်တယ်မနာအန်ဒီလေဘော်ဒီလေးလေးသုံးမဟုတ်ပေါ့တခုခုလို့တင်တယ်ဆိုတော့လည်းမပေးနိုင်ပါဘူးတဲ့ဟိုထုံးစံမရှိပါဘူးတဲ့အဲ့လိုပြောပါတယ်မင်းရတော့တမမပြောတော့ပါဘူးသူရဲ့လေကန့်ချမပေါ့လေလို့ဒီလိုဖြစ်ဖို့ဒီလိုအချိန်ဒီလိုခါမှာဒီလိုဖြစ်ဖို့ကာကတာပါလာလို့ပဲဖြစ်တယ်ပေါ့နော်မင်းအဲ့လိုပဲဒီခံယူလိုက်တော့ပါတယ်သမီးရဲ့
ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကဥဖြိုးစရာတော်နဲ့မိခင်ဖြစ်သူတို့အွန်လိုင်းကနေတစ်ဆင့်မိနစ်20လောက်တွေ့ဆုံခွင့်ပေးခဲ့ပြီးမြဲလေပြစ်ဒဏ်စီရင်မှုနဲ့ပတ်သက်လို့မတိရချောင်မိခင်ဖြစ်သူကပြောပါတယ် PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ကော်မတီကဥဆောင်အဖွဲ့ဝင်ဘုံမူကြီးခေါ်ကာကတော့တိုင်းပြည်ရဲ့အနေထိုင်ယုံတွေဟာအဆိုးဝါးဆုံးအခြေအနေကိုပြန်ဥတည်တဲ့သဘောမျိုးဖြစ်သွားနိုင်တယ်လို့ VOA နဲ့တီးသန့်တွေ့ဆုံမေးမြန်းမှုမှာပြောပါတယ
်ကျွန်တော်တို့ကဒီအနှစ်30ကျော်ကြာပေါ့နော်ဒေတာပြစ်မှုကိုပမာပြီးမှလက်တွေ့မကျင့်သုံးမထားတာကြာပါတယ်သို့တော့အခုလက်တွေ့ကျင့်သုံးတယ်ဆိုတဲ့ဟာတကယ်ဖြစ်ခဲ့ရင်တော့ဒါကတော့သမိုင်းတကွေ့နော်နည်းနည်းပြန်လဲတဲ့သဘောမျိုးကျွန်တော်တိုင်းပြည်ရဲ့အနိဋာယုံတွေကအဆိုးဝါးဆုံးခြေနေကိုပြန်ဥတည်တဲ့သဘောမျိုးဖြစ်သွားနိုင်ပါတ
ယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌရဲဘော်တန်ခဲကတော့တည်ရစီရင်ချက်အပေါ်မှာအခုလိုတုံ့ပြန်ပါတယ
်ဥပဒေမရှိဘဲနဲ့တုံ့ချင်တာလုပ်နေတာကိုဓမ္မကြီးကဥပဒေကြီးကမဲ့နေတာကိုအဲ့ဒါကိုဥပဒေနဲ့သွားစကားပြောလို့ရတဲ့နိုင်ငံတိုင်းပြည်မှာမဟုတ်ဘဲနဲ့ဥပဒေမဲ့တိုင်းကြီးမှာဥပဒေမဲ့ဖြည့်ချင်းနေတာအရာကြီးကိုကိုကြီးမကြီးထက်ပေါ်ကြီးရရင်နေရမယ်မရရင်လည်းမရဘူးဒါပေမဲ့ကိုကြီးမကြီးရဲ့စိတ်ဓာတ်ကတိုင်းတူပြန်သွားပြီတမန်ငန်လို့ပြသွားပြီဘာအလုံးလုံးကြီးစိတ်ဓာတ်ပဲလူတယောက်ကိုတတ်လို့ရမယ်စိတ်ဓာတ်ကိုတတ်လို့မရဘူ
းနိုင်ငံရေးအတိုက်ခံတွေကိုကြိုးပေးကွပ်မျက်ခဲ့တာကတော့1986ခုနှစ်မှာကျောင်းသားကောင်းဆောင်ဆလိုက်တင်မဦးနဲ့1989ခုနှစ်မှာဘူကြီးအောင်ကျော်မြင့်တို့ကိုတည်တံ့ကွက်မြတ်တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတည်တံ့ကျိုးမိန်ပေးခံရသူတွေကိုတော့ကွက်မြတ်စင်နာမရှိဘဲလူငင်းချမ်းသာကွင်အမိန့်တွေနဲ့နှိရှေထောင်တန်းနေအဖြစ်ပြောင်းလဲလျှော့ပေါ်ပေးခဲ့ပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကထုတ်ပြန်တဲ့စာရင်းအရထိမ့်သိမ့်ခံထားတဲ့နိုင်ငံရေးအကျဉ်းသား86ဦးတည်တံ့ချမှတ်ခံထားရပြီးတီတံအမိန့်ကိုရှောင်တင်းနေသူ42ဦးရှိတယ်လို့ဖော်ပြထားပါတယ်ရှင
်။မတငိထိုက်တင်ပြသွားတာပါရှင်။ခုတော့ရှမ်းပြည်မြောက်ပိုင်းဖက်ကတိုက်ပွဲသတင်းတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းခုတ်ခိုင်မြို့နယ်မန်နောင်ကျေးရွာမှာစစ်ကောင်စီတပ်နဲ့ gang အကြားဒီမနက်အစောပိုင်းကတိုက်ပွဲဖြစ်ပွားခဲ့ရမှာမန်နောင်ရွာက3နှစ်အရွယ်ကလေးတဦးခေါင်းကိုလက်နက်ကြီးစထိမှန်ခဲ့ပါတယ်။တန်ရတဲ့ကလေးကိုခုတ်ခိုင်စီရင်ကိုပို့ဆောင်ခဲ့ပြီးတော့စိုးရင်ရတာကြောင့်လာရှိုးစီရင်ကိုထမှန်လွှဲပြောင်းခဲ့ပေမဲ့ညနေ4နာရီလောက်မှာကွယ်လွန်သွားပါတယ်။ရန်ကုန်ကလာတဲ့တင်ကိုတော့ကိုစံကျော်သိန်းပြောပြပါမယ်ရှင်
။ခုတ်ခိုင်မြို့ရဲ့တောင်ဘက်လာရှိုးမူဆယ်ပြည်ထောင်စုလမ်းမကြီးဘေးကမန်နောင်ရွာမှာဒီကနေ့မနေ့6နာရီလောက်ကတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲဟာမန်နောင်ရွာကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ကချင်လက်နက်ကိုင်အဖွဲ့ KIA ဖြစ်ပွားခဲ့တာကြောင့်ကလေးငယ်တူလက်နက်ကြီးထိမှန်ခဲ့ကြောင်းကုတ်ခိုင်ဒေသခံတူက VO ကိုပြောပါတယ်
။သူမနေ့ကတည်းကအဲဒီဆက်ကစားတကအဲဒီရွာကမှဖုန်းကြောင်းမှလာတဲတာမန်နောင်ဖုန်းကြောင်းမှတဲပြီးတော့သူတို့ဒီနက်ပိုင်းတော့ဒီပြည်သူလာမပေါ်ဆက်မှရှိတဲ့စာတင်ကြောင်းဖက်လေအဆောက်ကိုထွက်လာတဲ့အချိန်မှာအဆောက်ဖြစ်တာပဲတိုက်ပွဲဖြစ်တော့အဲအဲ့ဒီလက်နက်ကြီးအဖေအဆောက်ပဲမှန်တယ်ခဏကောင်းမှဖြစ်တော့လေကလေးအသက်3နှစ်ဖြစ်တော့လေးပဲရှိမှာ
လက်နက်ကြီးစထိမှန်တဲ့ကလေးကိုကုတ်ခိုင်စေယုံကိုပို့ဆောင်ခဲ့ပြီးနောက်ပိုင်းမှာလာရှိုးစေယုံကိုထပ်မံလွှဲပြောင်းပေးခဲ့ကြောင်းပြောပါတယ်လက်နက်ကြီးထိတဲ့ကလေးကိုကူညီနေသူဒေသခံတူကလည်းအခင်းဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်တိုက်ပွဲကမနေ့6နာရီအဖြစ်တာရှင်ကလေးကတော့3နှစ်ပါရှင်ကလေးရဲ့ ID ချင်းတင်းတော့မလို့ပြောရမှာပေါ့နော်ကဲချင်းထားတဲ့တင်းကုန်းသားမှာကျတော့လက်နက်ကြီးလာကြတာကလေးကိုကျတော့ကလေးကမိရချီထားတာชีทายเนี่ยมันน่ะสอดกับกรีกอมหมอนดอนะเช ချင်းတင်းကုတ်မှာကြတော့အကောင်လုံးပြည့်စည်ပုံတွေဆိုင်ရဲ့တစ်စီးပြည့်စည်သွားတယ်အဲကလေးကြောင့်ဒီလိုဆိုရင်ရတာအချင်းကြီးတဲ့ကြောင့်တို့ဒီသာရှိတဲ့မြေလိုက်ရရှာတတိမရဟုတ်ချက
်ညနေပိုင်းမှာတော့ထပ်မံမေးမြန်းရမှာတော့၄နာရီလောက်မှကလေးကွယ်လွန်သွားကြောင်းပြောပါတယ
်ကလေးဆုံးသွားပြီချက်အဲခုန3နိုင်ခဏမှာဆုံးသွားတယ်အခုလက်ရှိအိုင်ရင်ဘွားရုံမှာပို့ထားတယ်ကလေးလာရှိရင်ဘွားရုံမှာ
ကလေးကိုထိမှန်တဲ့လက်နက်ကြီးဟာစစ်ကောင်စီတပ်ဘက်ကပြစ်ခတ်တာဖြစ်ကြောင်းဒေသခံတွေကပြောကြားပေမဲ့တီးခြားအတီးပြုနိုင်တာတော့မရှိသေးပါဘူးလက်ရှိဖြစ်ပွားတဲ့တိုက်ပွဲကြောင်းနှစ်ဖက်တက်ကြာထိခိုက်ရှိမရှိတော့မသိရသေးကြောင်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတော့ကိုခိုင်မြောက်ဖက်နန်းကွမ်မြော်အနီးမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ကတအူးတင်နှစ်ဦးထံရာကြောင်းနဲ့ KIA ဘက်ကတအူးထိရခဲ့ကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒီလ21ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတနက်ကြီးထိမှန်တာကြောင်းအသက်12နှစ်အရွယ်ကလေးတအူးသေဆုံးခဲ့ရပါတယ်။
ရှမ်းပြည်မြောက်ပိုင်းဘက်ကတိုက်ပွဲအကြောင်းကိုစံကျော်တိန်တင်ပြတော်ရပါရှင်ခုတော့မကွေးနယ်စကိုင်းဘက်က PDF နဲ့စစ်ကောင်စီကြားတိုက်ပွဲသတင်းတွေဖက်ဆက်ရအောင်ပါမကွေးတိုင်းနယ်စကိုင်းနဲ့အဆက်ဖြစ်တဲ့မြိုင်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီကနယ်မြေရှင်းလင်းနာတွေလုပ်နေပြီးအရက်သားတွေတေဆုံးနာတွေလည်းရှိနေပါတယ်နယ်မြေရှင်းလင်းရေးအတွင်းနေအိမ်တရားနေပါမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ချင်းတွင်းမြေပေမှာစစ်ကောင်စီကရေရင်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာလည်းတိုက်ပွဲတွေရှိနေပါတယ်ရန်ကုန်ကရန်ကုန်ကနေပေးပို့လာတဲ့မကွေးတိုင်းနဲ့စကိုင်းတိုင်းကအခြေအနေကိုတော့ကိုရန်တိုင်းကပြောပြထားပါတယ်ရှင
်မကွေးတိုင်းဒေသကြီးမြိုင်မြို့နယ်မြောက်ဘက်ကကြောက်ကန်ချီရွာကိုဇူလိုင်လ23ရက်ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တွေမိရှို့ခဲ့လို့နေအိမ်80နီးပါးလောင်ကျွမ်းခဲ့တယ်လို့အရသာတအူးလည်းမိလောင်ကျွမ်းပြီးတော့သေဆုံးခဲ့ပါတယ်ဇူလိုင်24ရက်မှာတော့ဓမ္မတာရဗန်းဘူစတဲ့ချီရွာတွေကနေအိမ်တွေကိုမိရှို့တာတွေလုပ်ခဲ့ပါတယ်ဇူလိုင်25ရက်နေ့ညနေပိုင်းမှာတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးနယ်မြေရှင်းလင်းတာတွေလုပ်နေလို့အရဲသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ်
။ဟိုကမနေ့ကမနေ့ချင်းကိုတမင်းဓမ္မတာရကိုရှုရယ်ဗျ။ဆင်းရှင်တော့ရှုရယ်။ဇန်ဘိုးရွာကိုကြ9ရင်းလောက်ရှုရယ်ဗျ။ဟုတ်။အဲ150လောက်ပါတယ်စစ်ကြောင်းကဓမ္မတာရကိုရှုရယ်။ဟိုအဲ200လောက်ပါတယ်စစ်ကြောင်းကမနေ့ချင်းမှာအဲဇန်ဘိုးကိုရှုရယ်ဗျ။အဲ23ရက်နေ့မနက်ခင်းပိုင်းပဲပြောပါတော့ကြောက်ကန်ရွာကိုအင်ဂျီ80လောက်ပြီးရှူတယ်ပြီးတော့စိတ်မနှံ့တဲ့အမျိုးသားတခုကိုလည်းအီဒီယာဝတ်ဆုံတွေဝတ်ပြီးတော့ဟိုလက်ဖြတ်တက်သွားတယ်ခြေလက်တွေဖြတ်ပြီးတော့ကြီးထဲမှာရှုပ်ခဲ့သေးတယ်မိသူတို့မီးရှုပ်ခဲ့တဲ့အိမ်ထဲမှာပြစ်ခဲ့သေးတယ်ကွာအဲ300ပေါင်ဟွာလောက်တော့အင်ဂျီ100လောက်တော့ပါသွားတယ်လို့သတင်းရတယ်ကွာကျွန်တော်တို့လည်းနားတော့ကတ်မကြည့်ရသေးဘူးခုကလည်းအဲ့ဒီတပြင်းနဲ့ကြောက်ကန်ရွာတက်ကိုပြစ်နေတယ်ကွာဟုတ်ကဲ့ခုကလည်းလက်နဲ့ကြည့်နေပြင်နေတာပြန်ပြီးတော့
စစ်ကောင်စီကနယ်မြေရှင်းလင်းတာကြောင့်အ ਨੇ ဆုံးကြီးရွာ6ရွာကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပါတယ်ကြောက်ကန်ဓမ္မတာရဗန်းဘူစတဲ့ကြီးရွာတွေဟာမြိုင်မြို့နယ်မြောက်ဖက်မှသခိုင်းတိုင်းပလဲစလင်းကြီးမြို့နယ်နဲ့ထိစပ်နေပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးဒါကမကွေးတိုင်းကအချင်းနေပါစကိုင်းတိုင်းကဏီမြို့နယ်ချင်းတွင်းမြစ်ထဲမှာဆိုရင်လဲဇူလိုင်25ရက်နေ့တနင်္လာနေ့မှာကဏီမြို့ချင်းတွင်းမြစ်ရိုးအောက်ဖက်ကင်းရွာမှာစိုက်ကပ်ထားတဲ့စစ်ကောင်စီရဲရင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာပါစစ်ကောင်စီဆက်လက်တချို့ထိခိုက်ပျက်စီးခဲ့ပြီးစစ်ကောင်စီဘက်ကဒဏ်ရာရတာတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်ဖလက်ပေပေါ့နော်ကင်းရွာရဲ့အောက်ဖက်ပေါ့နော်အိတ်ပြီးတော့ပေါ့နော်6နာရီကျော်တော့မှတက်လာတယ်တက်လာတဲ့အချိန်မှာတက်မင်းကြီးကျောင်းပိုင်ကုန်းမှာဖြစ်တာပေါ့နော်အဲကန်ကနေမှာကာကွယ်ရေးအဖွဲ့တွေကနေမှာဆောင်ပြီးတိုက်တယ်တိုက်တဲ့ခါကျတော့အင်ဂျင်ပြက်စီးတယ်ပေါ့နော်မောင်းတဲ့လူအပါဝင်ပေါ့နော်ခလက်မောင်းတဲ့လူအပါဝင်အများကြီးကျွန်တော်တို့ဒဏ်ရာရတယ်ဗျဒဏ်ရာပြီးတော့အင်ဂျင်လေးပေါ့နော်အင်ဂျင်ချုံရုံးနဲ့ဂျွိုက်တန်းတွေပြက်စီးခဲ့တဲ့ကြောင့်မို့အနောက်တော့ရွာကိုကန့်ကတ်သွားလိုက်ရတယ်ဗျဟုတ်ကဏီကြီးကဏီရဲ့ပေါ့နော်ကဏီကြီးရဲ့အဆုံးကမင်းကြီးမျိုးနယ်တဲကိုရောက်သွားပြီဟုတ်အချိန်မီကတော့သူတို့ဒီဖလက်တွေလာပြီးသွားနဲ့ပေါ့နော်ဒီမြေကမ်းကောင်းကျောက်ကိုပေါ့နော်လက်နက်ကြီးတွေနဲ့ပေါ့နော်လက်နက်ကြီးမျိုးနယ်ပြစ်ခတ်တဲ့အတွက်ကြောင့်မို့သူတို့လာတယ်ဆိုတဲ့သတင်းရကလေးကပေါ့နော်ဒီမိကူတွေကတော့ဟိုရှောင်နေရပါလေဟုတ်ပြင်းနေရပါလေဟုတ
်ဇူလိုင်လ17ရက်နေ့ကစပြီးမုံရွာအလုံးမင်းနောက်စစ်ကမ်းကနေစစ်ကောင်စီရေရင်ဆယ်စည်းကျော်အထက်ကိုစံတက်လာတာဖြစ်ပြီးဒီကနေ့အထိဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ပါတယ်။စ Sekang siye ye yin de tikai da sibi, ye yin de gani myo pa la re lan nat de ne yai kha de go, dita gan ka go yi tat phwe de ga sei yu ya ke ba de. July 23 ya ni ga chin ne myit bi ma shi de, nga pya ji ywa ga nei de chu le mi shu phyat si khan ya da de shi ni da ba. Sekang si ha ye yin de atong pyu bi, chin ne myit gan bi ma shi de sekang si go thauk khan ne ywa de go yai kha lan nat de tae saung thauk pat ni da phit lo so bi, dita gan ka go yi tat phwe de ne ma cha khna so de lo tai pwae de phit paw ni da le phit ba de khmyar.
မကွေးနယ်စကိုင်းတိုင်းကစီအခြေအနေကိုရနိုင်တင်ပြသွားတာပါရှင်။ဗီအိုအမြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်ဖက်ကအဖမ်းစီသတင်းတွေဖက်ဆက်ချင်ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူခရိုင်စနေမြို့ရဲစခန်းမှုကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ဖက်ကဖမ်းဆီးသွားပြီးတဲ့နောက်စနေမြို့ဒေသခံရှစ်ဦးကိုစစ် ထားကြတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့ရန်ကုန်ကလာတဲ့တရင်ကိုခင်မောင်စိုးမင်းကပြောပြထားပါတယ
်ရခိုင်ပြည်နယ်ကြောက်ဖြူခရိုင်စနဲမြို့မှာတနင်္ဂနွေနေ့မနေ့ပိုင်းကအရက်ဝက်နဲ့ဈေးလာဝယ်တဲ့ရဲစခန်းမှုကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောကြပါတယ်အဲ့ဒီနောက်စနဲမျိုးပေါ်နဲ့အနီးရှိကျေးွာတချို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးဒေသခံတချို့ကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဖမ်းဆီးစစ်ဆေးခံရသူတွေကတချို့ကိုပြန်လွတ်ပေးခဲ့ပေမဲ့အမျိုးသမီး၄ဦးအပါအဝင်ဒေသခံ၈ဦးကိုစစ်ကောင်စီကလွတ်မပေးဘဲကြောက်ဖြူမျိုးကိုခေါ်ဆောင်သွားတယ်လို့စနဲမျိုးကန်တူကပြောပါတယ်
။ခံမှုကိုဖမ်းတော့တယ်နောက်ပိုင်းတော့စစ်ကောင်စီဖက်ကရောက်လာတာကိုတွေ့ရတာပေါ့။တွေ့ပြီးတော့ဒေသခံတွေကိုသူတို့နည်းနည်းစစ်ဆေးနှိမ့်မြန်လာတယ်ဖန်လာစီတာတွေတော့ရှိရလို့ကြားတယ်လက်ရှိတော့ကျွန်တော်တို့၈ယောက်လောက်ပါတော့တယ်ကြောက်ပြူကို၈ယောက်လောက်ခေါ်တော့တယ်လို့ပြောတယ်အဲကျန်တဲ့သူတွေတော့စစ်ဆေးပြီးတော့တခါလေးပြန်လွှတ်တယ်လို့ကြား၈ယောက်ကတော့အဲ့မှာကံမြင်ရက်ကွက်ကအမျိုးသမီးတော့၄ယောက်ပါတော့တယ်လို့ပြောတယ်နောက်၄ယောက်ကတော့ကျွန်တော်တို့နောက်ရက်ကွက်တွေကပေါ့နောက်ကျွန်တော်တို့ဝန်ထမ်းတူပါတော့တယ်လို့ကြားဝန်ထမ်းတော့ကျွန်တော်တို့စေရေးပေါ့အရာရာကစေရေးကျားရဟုတ်တယ်ဟုတ်တယ်မျိုးသမီးတင်းမှာတော့အကြောင်းသူလေးပါတော့တာဟိုအဝိနဲ့တက်နေတဲ့အကြောင်းသူလေးတယောက်ပါတော့တယ်လို့သိရ
အခုလိုအပြန်အလှန်ဖမ်းဆီးမှုတွေရှိနေတဲ့စနဲမျိုးပေါ်မှာဈေးဆိုင်တွေပိတ်ထားသလိုမျိုးပေါ်ရက်ွက်တွေမှာလည်းလမ်းသွားလမ်းလာတွေမရှိသလောက်နှဲပါနေတယ်လို့စနဲဒေသခံအမျိုးသမီးတဦးကပြောပါတယ
်ဟုတ်အရှင်တွေကတော့အကုန်တိုက်ဆိတ်နေတယ်ကိုရဲ့လို့ဟုတ်ကိုဗစ်တုန်းကလောဒေါင်းရှာရှာလို့ဖြစ်တယ်ဟုတ်ဒေသခံတွေကြတော့ဘယ်လိုပြောရမလဲတောတယ်တောင်းတယ်မတော်ရေးကြတော့ပေါ့နော်တချို့ကြတော့လေဟုတ်ပါမယ်ကိုဟောចောင်းကတော့ပုံမှန်ဖွင့်တယ်ဒါပေမဲ့ဘယ်လိုပြောရမလဲចောင်းသားမိစားတွေကစိုးရင်တော့ចောင်းသားတွေကိုတိတ်မလှုပ်ကြအောင
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဂျွန်လကစပြီးတော့ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားအပြန်အလှန်ဖမ်းဆီးမှုတွေရှိခဲ့ပါတယ်လက်ရှိအချိန်ထိစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်စစ်ကောင်စီနဲ့ဆက်ဆက်သူ30ကျော်ကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဖမ်းဆီးထားပါတယ်အပြန်အလှန်အားဖြင့်စစ်ကောင်စီဘက်ကလည်းရခိုင်လက်နက်ကိုင် AA ဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးတန်လျာနဲ့ဖမ်းဆီးခံရသူရခိုင်ဒေသခံ40တဲ့မနည်းရှိပါတယ်။ဒါပေမဲ့လည်းရခိုင်လက်နက်ကိုင် AA ဖွဲ့နဲ့စစ်ကောင်စီဘက်ကသူတို့ဖမ်းဆီးထားတဲ့လူစင်းအတိအကျကိုထုတ်ပြန်တာတော့မရှိသေးပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားစစ်ရေးတင်းမာနေတာကြောင့်ရခိုင်ဒေသခံတွေအနေနဲ့အရေးကြီးကိစ္စမဟုတ်ရင်ခရီးသွားလာတာတွေမလုပ်ဖို့ AA အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်တဲ့သတင်းအချက်လက်တွေဓာတ်ပုံတွေကိုလည်းမိမိတို့ရဲ့မိုဘိုင်းဖုန်းတွေကနေဖြတ်ပြီးရှင်းလင်းထားဖို့လည်းပြီးခဲ့တဲ့ရက်ပိုင်းက AA အဖွဲ့ကနေထုတ်ပြန်သတိပေးခဲ့ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တွင်ကအဖမ်းအစီသတင်းတွေအကြောင်းကိုခင်မောင်စိုးမင်းကတင်ပြသွားတာပါရှင်။မကြာခင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်တင်ဆက်နေကြသတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ကနေမနက်6နာရီခန့်အထိလိုင်းဒိုမီတာ24 kHz 1နှင့်တိတိတုံညလိုင်းဒိုမီတာ40 kHz 94တိတုံညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှမ်းစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့သတင်းထောက်မဆုနဲ့စာချင်ပါတယ်။ကိုသားညုံကတင်ဆက်ထားပါတယ်ရှင်။
ကျနာသိမ်းပြီးနောက်ဒုတိယကြိမ်ကျင်းပခဲ့တဲ့အာဇာနည်နေ့မှာအာဇာနည်ခေါင်းဆောင်ကိုဦးထက်မကဒီနွေဦးတော်လိုင်းကြီးမှာကြာဆုံးသွားတဲ့သူတွေကိုပါအာဇာနည်အဖြစ်နဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဥညွတ်အလေးပြုခဲ့ကြပါတယ်။85နှစ်မြောက်အာဇာနည်နေ့ကိုမြန်မာပြည်တဝန်းကျင်းပခဲ့ကြတဲ့အကြောင်းသတင်းတော်မှတ်စုဖြစ်နေရန်ကုန်ကနေပြီးသတင်းပေးပို့ပါရတယ်။ကျွန်တော်တားညူပြောပြမှာပါ။ဇူလိုင်19ရက်ပြီးခဲ့တဲ့အင်္ဂါနေ့ကကြောက်တဲ့85နှစ်မြောက်အာဇာနည်နေ့ကိုရန်ကုန်မြို့မှာနိုင်ငံတော်အခမ်းအနားကျင်းပပြီးတော့မျိုးကြီးတွေနဲ့ကြီးရွာတချို့မှာလည်းအာဇာနည်နေ့အထိမ်းအမှတ်လှုပ်ရှားမှုတွေရှိပါတယ်။ရန်ကုန်မြို့ကအာဇာနည်ဘိမ်းမှမှာကျင်းပခဲ့တဲ့အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတော့စစ်ကောက်စီအကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တယောက်တာမရှိသလိုထိသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်လည်းဒီနှစ်မှာတယောက်တာမတွေ့ရပါဘူး။အာဏာသိမ်းခံရတဲ့မြန်မာနိုင်ငံမှာအာဇာနည်ခေါင်းဆောင်ဟာကိုယ်မကားတော့ဘူးဆိုပြီးတော့ရန်ကုန်တပိတ်အင်အားစုကလည်းအဲ့ဒီနေ့မှာလှုပ်ရှားမှုလုပ်ပါတယ်။လူမျိုးကြီးဝါဒတိုက်ဖြတ်ကြအာဇာနည်ဟာကိုယ်မကားဆိုတဲ့စာရင်းကိုကင်ပြီးတော့ရန်ကုန်မြို့မှာလက်တပြတ်ဆန္ဒပြခဲ့ကြတာပါ။အာဇာနည်ခေါင်းဆောင်ကြီးတွေကိုမမေ့သလိုပဲတိုင်းသားလူမျိုးအသီးသီးရဲ့အာဇာနည်ခေါင်းဆောင်တွေကိုပါအတိအမှတ်ပြုကျင်လို့အခုလိုမျိုးဒီဆောင်ပုံးနဲ့စားပြမှုတွေလုပ်ခဲ့တာဖြစ်တယ်လို့ရန်ကုန်ခရိုင်ကျောင်းသားများတမကအဖွဲ့ချုပ်ဥက္ကဋ္ဌကိုမြတ်မင်းခန့်ကပြောပါတယ
်အဓိကတော့ဒီလူမျိုးကြီးဝါဒနဲ့ဒီအာဇာနည်ကိုယ်နဲ့ဆွဲကိစ္စကတချို့ပြည်သူတွေကဘယ်လိုမကြိုက်ကြရရှိပါဘူးကျွန်တော်တို့ဒီနိုင်ငံမှာအာဇာနည်လို့ပြောလိုက်လို့ရှိရင်ကျွန်တော်တို့ကြောက်စားပါဘောနော်ဘူကြောင့်စားတယောက်ကိုထဲကိုဝင်နေကြတယ်ဒါပေမဲ့တကယ်လက်တွေ့မှာဒီအာဇာနည်ကိုယ်ထဲမှာလည်းတခြားတိုင်းရင်းသားတွေလည်းပါခဲ့တယ်ဘာသာခြားတွေလည်းပါခဲ့တယ်နော်အခုဒီကာလမှာဆိုလို့ရှိရင်လည်းဒီအာဇာနည်လို့ပြောလာလို့ရှိရင်ကျွန်တော်တို့ကလူမျိုးစုတစ်ခုပြောတာမျိုးမဟုတ်ဘဲနဲ့လူတော်လိုင်းကာလမှာဆိုရင်တိုင်းသားတွေလည်းအများကြီးပေါ့နော်ကျွန်တော်အာဇာနည်နဲ့ပတ်သက်လာတဲ့တိုင်းသားတွေလည်းအများကြီးထပ်ပြေကြတော့ပေါ်ပေါက်လာခဲ့တယ်ဆိုတဲ့ဟာပေါ့နော်အဲဒါလေးကိုပဲအဓိက message ပေးချင်တာပါလား
ရန်ကုန်ပြည်တခြားနေမျိုးတွေနဲ့ပြည်သူ့ကာကွယ်ရေး PDF တပ်တွေရှိတဲ့တိုင်းသားဒေသတွေမှာလည်းအာဇာနည်နေ့အခမ်းအနားကိုကျင်းပကြပါတယ်မန္တလေးမြို့မှာတော့ပုံမှန်စစ်ဆေးရာတွေထက်အာဇာနည်နေ့မှာပို့ပြီးတော့မျိုးရင်းအသွာလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းတွေကမြို့နယ်တွေမှာလည်းချစ်တက်ဆန္ဒပြမှုတချို့ရှိပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူစစ်အာဏာသိမ်းမှုစန့်ကြီးရေးတိုက်ပွဲဝင်ခဲ့ကြပြီးတော့ကြာဆုံးသွားတဲ့ရဲဘော်တွေအတွက်ကပါချီတက်ဆန္ဒပြအလေးပြုခဲ့ကြတာလို့စလင်းကြီးမျိုးနဲ့စစ်အာဏာသိမ်းမှုစန့်ကြီးရေးဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ
်ကျွန်တော်အာဇာနည်85နှစ်ပြည့်ချိန်ရင်သူပေါ့နော်အဲ့ဒီဒီလက်ရှိအာဇာနည်ကိုရမှုပဲနဲ့အဲချေဆက်ဆက်တမိုင်းဆက်ဆက်အာဇာနည်ကိုကျွန်တော်တို့ဂုဏ်ပြုရတဲ့အပြင်အာဇာနည်မျိုးတည်ယူမရှိဆိုတဲ့ကြေကြော်တဲ့ပန်နာတွေပြီးရင်အာဇာနည်ကိုရုပ်ဖြင့်ကတော့အလန်တော်လို့ပြတာဆိုရဲဒီစာသားတွေကင်ဆယ်ပြီးတော့ခြိတက်ကြတယ်ပေါ့နော်ပြီးရင်တော့ကျွန်တော်တို့ဒီလောတုပန်းငွေတွေပြီးရင်တော့ဝေမျက်နှင်းစီတွေနဲ့ဒီအာလာနီတို့ကျွန်တော်တို့ကွန်ပျူတာအခြေခံတွေဆောင်ရွက်ကြတယ်ဗျပြီးရင်တော့အာဒီ7:39မိနစ်မှာဟွန်ဒီတာရောက်တဲ့နေရာကနေအလေးပြုတာအစားရှိတာတွေကတော့ကျွန်တော်တို့ဆောင်ရွက်ကြတယ်ခေါ့ဟုတ
်စကိုင်းတိုင်းကလေးမြို့မှာလဲကြာဆုံးအာဇာနီတွေကိုအလေးပြုတာနဲ့အတူဆက်လာသိမှုစက်ညီဆနာပြပွဲလုပ်ခဲ့ကြပါတယ်ကလေးမျိုးဟာဆရာနာသိန်းစကလေးကဆရာနာသိန်းမှုစန့်ကြီးရဲ့အတွက်အပြစ်ခတ်အဖမ်းဆီးရကြားကနေပြီးတော့ရပ်ပေါင်း900ကျော်တဲ့အထိပြည့်ရဲ့မရှိတဲ့ချီတက်ဆန္ဒပြခဲ့တာပါ။အာဇာနည်ခေါင်းဆောင်တွေနိုင်ငံအတွက်အသက်ပေးခဲ့ရတဲ့ဤသူပဲနိုင်ငံအတွက်နောက်ထပ်အသက်ပေးလူမှုတွေမရှိတော့တဲ့ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်လာစေဖို့မျှော်လင့်ပြီးတော့အာဇာနည်နေ့ကိုကျင်းပခဲ့တယ်လို့တပိတ်ခေါင်းဆောင်တူကပြောပါရတယ
်။လက်ရှိတော်လိုင်းမှာလည်းဒီကျွန်တော်အာဇာနည်ကြီးဖြတ်ပြီးတော့များစွာဟိုရှိနေရောနော်ရှိနေကမှဟိုဒီကတော့ကျွန်တော်တို့ကနောင်နာကမှဒီကုက္ကတူတော့အာဇာနည်ပြည်ညောင်များစွာမရှိတော့ဘူးနဲ့ဒီကေကိုကျွန်တော်တို့မျိုးရည်ရဲ့အရွယ်ပြည်အောင်သူရရှိဖို့ပေါ့နော်ဒါတွေအတွက်ကျွန်တော်တို့လူလူဒီအလုံးမဲ့ပူပေါင်းပါဝင်စီခြင်းနဲ့ပေါ့လေအဲဒီစီခြင်းနဲ့ပြီးတော့ဒီ ကျောင်းသွားခဲ့ကြတဲ့အာဇာနည်တွေကောင်းတွေအားလုံးပေါ့နော်ကျွန်တော်တို့ဟိုအာဇာနည်တွေကောင်းတွေရဲ့ဟိုဤတဲ့လူရဲ့စိတ်သက်သာကိုဆက်လက်တိုက်ပွဲဝင်ကြဖို့ရဲ့ပြီးတော့အာဇာနည်တွေကောင်းတွေနောက်တမလောင်းကနေပြီးတော့ပေါင်းမယ်နိုင်ငံတကြီးကိုဒီကြည့်ဟိုကြည့်နိုင်ပေါ့နော်အဲအဲ့လိုမျိုးပေါ့ကျွန်တော်တို့ညီတော်ပြည်သူအားလုံးပြောချင်ပါတယ်အဲမရှိပကတိတော်လာရင်မှလည်းအင်းနေ့စဉ်ရက်သက်သူတို့ပဲဒီသာတိသာမှုတိသာပြည့်စုံနေရတဲ့အာဇာနည်ရှိနေပြီးတော့ဒီဥစ္စာတွေတော့အများဆုံးရှိတော့ပဲတကယ်ကိုလူမျိုးကြီးတဲ့တိုင်းပြည်ကိုဖြစ်ချင်ပါတော့
တော့ဒွေပြည်သူ့ကော်ဝေးအဖွဲ့ဝင်တွေကလည်းအာဇာနည်တိုင်းတပိုင်းမသိဆိုပြီးတော့တော်လိုင်းကာလာမှာကြာဆုံးခဲ့သူတွေနဲ့အာဇာနည်ခေါင်းဆောင်တွေကိုလေးပြုတဲ့အစီအစဉ်လုပ်ပါတယ်85နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ကိုနေရာအတော်များများမှာပြုလုပ်ခဲ့ကြပြီးမြဲတချို့ကတော့အာဇာနည်နေ့မှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ဘီးလွယကိုပြေးလွှားကြရပါတယ်စစ်ကောင်စီရဲ့စစ်ရေးရင်အုပ်စုဟာချင်းနစ်မြကျော်တိုင်ဆန်တက်လာလို့မြစ်အနီးနားမှာနေထိုင်တဲ့ရွာသူရွာသားတွေဘီးလွယပြေးနေရတာအာဇာနည်နေ့မှာဆိုရင်2000ဝန်းကျင်လောက်ရှိခဲ့တယ်လို့ကတိဒေသခံတူကပြောပါတယ
်ဒီအာဇာနည်နေ့နဲ့ပတ်သက်ပြီးတော့မှကြီးပါအချို့တွေမှာလည်းကျွန်တော်တို့ဒီအာဇာနည်ခေါင်းဆောင်ကြီးတွေနဲ့ဒီဖက်ဒရယ်ဒီမိုကရေစီတိုက်ပွဲမှာကြာဆုံးသွားကြတဲ့အာဒီအချင်းပြည်သူလူထုကိုဒါဥမျက်တဲ့အနေနဲ့ဒါဘာတွေလောက်ကြတယ်အဲဒီကာဟွန်ဟွန်တီတာတွေဆိုဆိုင်ကယ်တွေဟွန်တီတာတွေညင်တက်လေးကျူတာတွေဒါမျိုးတွေလှုပ်ဆောင်တာမျိုးတွေရှိတယ်အဲ့လိုမျိုးလှုပ်ဆောင်တဲ့ဒီအနေထားမှာကသူတို့စစ်ကြောင်းထိုးနေတဲ့ချင်းနစ်မြကြောင်းပေးမှချင်းတဲ့ကြီးရွာတွေကတော့ဒီဘေးလွတ်ရာကိုဟိုရှောင်တိမ်မှုတွေနဲ့သူတော်တော်လေးကိုဆက်နေကြရတယ်ပေါ့ရှောင်တိမ်မှုတွေအများကြီးလုပ်နေကြရတာ
စစ်ကောင်စီကဦးစီးပြီးတော့ရန်ကုန်မှာလုပ်တဲ့နိုင်ငံတော်ခမ်းနားမှာတော့စစ်ကောင်စီဘက်ကဒုတိယအကြီးအကဲဖြစ်တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ဦးဆောင်ပြီးတော့တက်ရောက်ပါတယ်။ရန်ကုန်မြို့မှာတော့အာဇာနည်ခေါင်းဆောင်တွေကြာဆုံးတဲ့မနက်ပိုင်းအချိန်မှာအော်အော်ဆွဲတာ၊တွာလာနေတဲ့ယင်တချို့ဟွန်းတီးတာ၊နေတချို့အလံတိုင်ဝက်လွှင့်ထူတာတွေလုပ်ခဲ့ပါတယ်။အာဇာနည်ဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အဆန်ပြလိုက်တို့ကိုအများပြည်သူအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူနေပါတယ်လို့သိရပါတယ်။ရန်ကုန်အမေရိကန်တန်ယုံကတော့အာဇာနည်နေ့မှာနိုင်ငံအတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ကိုယ်ဦးကိုဂုဏ်ပြုတဲ့အကြောင်းထုတ်ပြန်ပါတယ်။မြန်မာဒီမိုကရေစီနဲ့ညီညာရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေအနေနဲ့လည်းဒီလိုမျိုးအမွေအနှစ်တွေကနေပြီးတော့ခွန်အားတွေရကြပါစေလို့လည်းဆုမွန်ကောင်းတောင်းထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်တုန်းကကြောက်တဲ့84နှစ်မြောက်အာဇာနည်နေ့ကိုတော့ကိုဗစ်ကာယောဂါကြောင့်စစ်ကောင်စီကအကြီးအကဲကျင်းပခဲ့တာပါ။အဲ့ဒီနှစ်တုန်းကလည်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်တာမရှိခဲ့ပါဘူး။နှစ်စဉ်နှစ်တိုင်းကျင်းပခဲ့တဲ့အာဇာနည်နေ့အထိမ်းအမှတ်တွေမှာပြည်သူတွေကကြာဆုံးခဲ့ပြီးတဲ့အာဇာနည်ခေါင်းဆောင်ကိုဦးကိုဂရဝပြုဥညွတ်တာကာဟွန်တီအလေးပြုတာနဲ့အာဇာနည်ဗိမာန်ဗိုလ်ချုပ်ဆန်ပြောက်လိုက်တွေကိုသွားပြီးတော့လေပတ်တာဒီလိုမျိုးအလေးထားတွေရှိခဲ့ပါတယ်။ဒါမှမဟုတ်လဲဆက်အနာသိမ့်ပြီးတဲ့နောက်မှာတော့အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူအခုဒီຫນွေဦးတော်လိုင်းကြီးကာလမှာကြာဆုံးခဲ့သူတွေကိုပါထည့်သွင်းဂုဏ်ပြုဥညွတ်တဲ့ပုံစံတွေနဲ့အာဇာနည်နေ့ကိုဖျက်ဆီးခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်တားညဦးပါ။
အပတ်စဉ်တင်ဆက်ပေးနေကြသတင်းထောက်မဆုအစီအစဉ်ပြီးမှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ဆန္ဒရိုက်ခါနဲ့လောင်စာဆီစင်းုံတွေကြီးမြလာမှုနဲ့အတုံးစီတွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဗန်းနာရေးအကျက်အတန်းနဲ့ကြုံတွေ့နေကြပါတယ်။တချိန်တည်းမှာပဲတခြားနိုင်ငံတွေကိုပြန့်နှံ့လာနိုင်တဲ့တိရိလင်္ကာနိုင်ငံရဲ့အကျွေးပြဿနာကြောင့်ကမ္ဘာမှာအထူးကငွေချေသူတရုတ်ရဲ့အခန်းကဏ္ဍဟာစောင့်ကြည့်စရာကိစ္စတစ်တရဖြစ်လာပါတယ်။ VOA တရုတ်ဌာနရဲ့သတင်းဆောင်မကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါမယ်။
နိုင်ငံတကာဗဟိုပန်တွေကငွေကြေးဖောက်ပွားမှုကိုကန့်တွဲတဲ့အနေနဲ့အတွန်းနှုန်းတွေကိုတိုးမြှင့်လာတာနဲ့အတူကမ္ဘာတဝန်အကျွေးပြဿနာကပိုပြီးတော့ကြီးထွားလာကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကသတိပေးပါတယ်
We are faced with a combination of exogenous shocks.
IMF ရဲ့စီးရင်စရာတွေအရဖွံ့ဖြိုးဆဲနိုင်ငံ38နိုင်ငံဟာလက်တလောအကျွေးပြဿနာတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်ရပြီးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဈေးကွက်ဖွံ့ဖြိုးလာနေတဲ့နိုင်ငံတွေရဲ့30ရာခိုင်နှုန်းလောက်ဟာအကျွေးပြဿနာတက်နေပြီးဒါမှမဟုတ်လည်းအကျွေးပြဿနာတက်ခံနေအခြေအနေဖြစ်နေတာပါအကျွေးပြဿနာဖြစ်နိုင်တဲ့အခြေအနေတိုးလာတဲ့ကိစ္စဟာကမ္ဘာမှာထိတ်တန့်ငွေချေသူတရုတ်အတွက်ဆန်းသက်မှုဖြစ်ပါတယ်တရုတ်ရဲ့ခပတ်လန်းစီမံကိန်းဆိုင်ရာအခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေကြောင့်အာဖရိကအာရှနဲ့လက်တင်အမေရိကနိုင်ငံတွေမှာအကျွေးပြစေပြီးဒီလိုအကျွေးပြနေတဲ့နိုင်ငံတွေကိုတရုတ်ဘက်ကပိုပြီးထိထိရောက်ရောက်ကူညီဖို့အနောက်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။သရီလင်ကာရဲ့အဖြစ်အပျက်ကသတိထားစရာတာရကတစ်ခုအဖြစ်စီးပွားရေးပညာရှင်တွေကရှုမြင်ကြပါတယ်။ ကိုဗစ်ကပ်ရေးကြောင့်ခီးသွွားလုပ်ငန်းကဝင်ငွေချပေးသွင်းကုန်စည်းနှုန်းတွေတက်သွားတာနဲ့ရင်ဆိုင်ရတဲ့သီရိလင်ကာနိုင်ငံကမေလအတွင်းမှာပဲအကျွေးမဆက်နိုင်ဖြစ်ပြီးပြည်သူတွေအတွက်နေစဉ်လိုအပ်ချက်လည်းမလုံမလောက်ဖြစ်ကာနိုင်ငံမတည်မငြိမ်ဖြစ်စေခဲ့ပါတယ်အကျွေးများနေပြီးမူဝါဒပိုင်းဆိုင်ရာအကန့်အသတ်ရှိတဲ့နိုင်ငံတွေအနေနဲ့တော့နောက်ထပ်ဖိအားတွေချုပ်ရနိုင်ချောင်းနဲ့သီရိလင်ကာကတာရကတစ်ခုဖြစ်ကြောင်း IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကအင်ဒိုနီးရှားက G20 အစည်းအဝေးပွဲမှာပြောဆိုခဲ့ပါတယ်။သီရိလင်ကာနိုင်ငံအနေနဲ့လက်ရှိပြည်ပကျွေးမီဒေါ်လာ35ဘီလီယံလောက်ရှိပြီးတရုတ်ကိုပေးရမယ့်အကျွေးက17ဘီလီယံရှိတယ်လို့လည်းပြောပါတယ်။သီရိလင်ကာကိုပေးတဲ့တရုတ်ရဲ့အခြေခံအဆောက်အုံဆိုင်ရာချင်းငွေတွေကနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးပြဿနာတွေရဲ့အရင်းခံအကြောင်းရင်းတစ်ချက်ဖြစ်တယ်လို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်။အစပိုင်းမှာသီရိလင်ကာရဲ့နိုင်ငံခြားအရန်ငွေစပ်ပြီးတော့ပြက်လက်လာချိန်မှာနိုင်ငံရဲ့အကျွေးရှင်တရုတ်ကကျွေးဟောင်းဆက်ရေးကျွေးသစ်ထတ်ချပေးဖို့ကန့်လန့်ခဲ့တာကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ဗန္နာရေးအကူအညီရရေးကြိုးပမ်းဖို့ပြက်ကွက်ခဲ့တာလို့နီးစပ်တဲ့သတင်းရှင်းမြစ်တွေကိုကိုကားပြီး Wall Street Channel ကပြီးခဲ့တဲ့သတင်းပတ်အတွင်းဖော်ပြခဲ့ပါတယ် IMF ကပါကစ္စတန်ကိုဒေါ်လာ3,000,000,000ချင်းငွေထောက်ပံ့မှုချထားပေးဖို့မကြခင်ကသဘောတူခဲ့တာပါပါကစ္စတန်ဗဟိုဘဏ်အနေနဲ့နိုင်ငံအတွက်နောက်ထပ်2လစာလောက်ပဲသွင်းကုန်အတွက်နိုင်ငံခြားအရန်ငွေကျန်းရှိတော်တာဖြစ်ပါတယ်အရှိတောင်အရှနိုင်ငံတွေထဲမှာတော့လာအိုနဲ့ကမ်ဘောဒီးယားတို့ဟာမကြခင်မှာအကျွေးဆက်ရတော့မယ့်အချက်တည်းနဲ့ရင်ဆိုင်နေကြရပါတယ်။အာဖရိကမှာတော့ဇမ်ဘီယာ၊အီသီရိုးပီးယားနဲ့ချတ်နိုင်ငံတို့အပါအဝင်နိုင်ငံတချို့ဟာသူတို့အကျွေးတွေကိုပြန်လည်စီစဉ်နိုင်ဖို့ကြိုးစားနေကြပြီးအကြမ်းဖျင်းအဖြစ်တော့တရုတ်ကိုပေးရမယ့်အကျွေးများနေတာဖြစ်ပါတယ်။ကမ္ဘာတစ်လွှာအကျွေးပြဿနာအစပိုင်းကာလတွေအတွင်းဝင်ငွေနဲ့နိုင်ငံတွေရဲ့အကျွေးပြဿနာကူညီရေး G20 စီးပွားရေးအင်အားကြီးနိုင်ငံ20တို့က2020ပြည့်နှစ်အောက်တိုဘာလမှာမူပေါင်းတရက်သဘောတူခဲ့ကြပါတယ်။ဒါပေမဲ့အဓိကငွေချေးသူတရုတ်ကပါဝင်မှုမရှိတာကြောင့်ဒီမူပေါင်းကလည်းအခုချိန်ထိသိပ်ပြီးထိရောက်မှုမရှိဖြစ်နေပါတယ်။သီရိလင်ကာရဲ့အကျွေးကိစ္စပြန်လည်စီစဉ်ရေးမှာတရုတ်ဘက်ကတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့အမေရိကန်ဘန်ဒါယူဝင်ကြီးဂျင်းနဲ့ယယ်လင်ကပြီးခဲ့တဲ့သတင်းပတ် G20 စီဝေးပွဲမှာတိုက်တွန်းပါတယ်။ဒါဆိုရင်တရုတ်နဲ့သီရိလင်ကာနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့လည်းသူမကပြောပါတယ
်။ China is of course a very important creditor of Sri Lanka.
တရုတ်ဟာအရေးကြီးတဲ့ငွေချေးသူဖြစ်ပါတယ်။သီရိလင်ကာအနေနဲ့အကျွေးမဆက်နိုင်ဖြစ်နေပြီးတော့သီရိလင်ကာရဲ့အကျွေးတွေကိုပြန်လည်စီစဉ်ရေးတရုတ်ဘက်ကဆောင်ရွက်ပေးလို့တဲ့ဆန္ဒရှိမယ်လို့မျှော်လင့်ပါတယ်
။တခြားသောချင်းငွေချထားပေးသူတွေနဲ့အတူတရုတ်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးဂျော်ဂျီဘာကတိုက်တွန်းလိုက်ပြီးလက်ရှိချုံတွေ့နေရတဲ့အကျွေးပြဿနာကအချက်တဲပြဿနာကြီးတရအဖြစ်ကိုပြောင်းလဲသွားမယ်ဆိုရင်တော့အရင်ဆုံးဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရမှာကတရုတ်ဖြစ်တယ်လို့လည်းသူမကသတိပေးထားပါတယ်။ကမ္ဘာပိုင်းရဲ့အဆိုအရ2022ခုနှစ်အတွင်းအစိုးရဆုံးနိုင်ငံတွေကအဆိုအရနဲ့ပုဂ္ဂလိကငွေချေးသူတွေထံဒေါ်လာ35ဘီလီယံအကျွေးဆက်ရမယ့်ရင်းနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီထဲက40ရာခိုင်နှုန်းကျော်ကတရုတ်ရဲ့အကျွေးဖြစ်တယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအာဖရိကနိုင်ငံတွေရဲ့အဓိကငွေချေးသူကတရုတ်နိုင်ငံဖြစ်ပြီး2000ပြည့်နှစ်နောက်ပိုင်းမှာဒေါ်လာ160ဘီလီယံထိချင်းငွေချထားပေးခဲ့ကြောင်းဘော့စတန်တက္ကသိုလ်သုတေသနကဖော်ပြပါတယ်။ငွေချေးမှုအများစုမှာတော့တရုတ်ကတခြားနိုင်ငံတွေကိုပေးတဲ့ချင်းငွေပမာဏကိုလူသိရှင်ကြားထုတ်ပြန်မှုမရှိပါဘူး။2019ခုနှစ်အထိနိုင်ငံပေါင်း152နိုင်ငံကိုတရုတ်ကချင်းငွေနဲ့ထောက်ပံ့ကြေးချထားမှု9000တဲကထက်ဝက်လောက်ကို IMF ဒါမှမဟုတ်လဲဝေါ်ဘန်တို့ကိုအသိပေးအကြောင်းကြားတာမရှိဘူးလို့ National Bureau of Economics Research အဖွဲ့ကတွေ့ရှိထားပါတယ်။ IMF နဲ့ဝေါ်ဘန်ကမ္ဘာပိုင်းတို့မှာတရုတ်ကအဖွဲ့ဝင်ဖြစ်ပါတယ်။
မတင်ကြီးတင်ဆက်နေတဲ့
စီပေါ်ရေးကဏ္ဍကိုကြားခဲ့တာပါရှင်။တသက်ရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်ဆမ်းမြင်တာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်အလဲအရောက်ပါပြီ။ပရိုတင်းနိုင်ငံမှာ2030ခုနှစ်ကစလို့ဓာတ်ဆီဒီဇယ်ဆီနဲ့မောင်းတဲ့ကားသစ်တွေမရောရတော့ဘူးလို့အစိုးရကသတ်မှတ်ထားတဲ့အတွက်လျက်စစ်ကားစီးသူတွေများလာပါတယ်။ဒါကြောင့်လျက်စစ်ကားတက်အားဖြစ်တဲ့နေရာတွေအတွက် hybrid battery နဲ့တက်အားထုတ်လုပ်ပေးနေတဲ့အကြောင်းမဆူမြတ်မွန်က AP သတင်းကိုအခြေခံပြီးတော့ blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။လောအိမ်တန်းငွေနဲ့လေလူညဉ့်ညမ်းမှုပြဿနာလျှော့ချနိုင်ဖို့အတွက်ဗြိတိန်နိုင်ငံမှာ2030ခုနှစ်ကစပြီးလျှက်စစ်မော်တော်ကားတွေကိုပဲရောင်းချခွင့်ပြုတော့မှာဖြစ်ပါတယ်။လျှက်စစ်ကားသစ်တွေများလာတာနဲ့အမျှဒီကားတွေကိုဓာတ်အားပြန်ဖြည့်ဖို့ဓာတ်အားလိုအပ်ချက်တွေလည်းများလာပါတယ်။ဗြိတိန်ကမဟာဓာတ်အားပေးစနစ်ကလျှက်စစ်ကားတွေမပေါ်ခင်တည်းကရှိနေတာမို့လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ဓာတ်အားထုတ်လုပ်တဲ့နေရာသစ်တွေကိုစောက်လုပ်နေရပါတယ်။နေရာတိုင်းမှာရေအားလျှက်စစ်ဆက်ယုံလို့ဆက်ယုံကြီးတွေစောက်လုပ်လို့မရတာကြောင့်အခုလိုဓာတ်အားဖြန့်ဖြူးနိုင်တဲ့နေရာသစ်တွေကိုလုပ်နေတာပါ Oxford မြို့ကဒီဓာတ်အားပေးနေရာသစ်မှာ battery စနစ်နဲ့ဓာတ်အားထုတ်လုပ်ဖြန့်ချိနိုင်အောင်ဆောက်လုပ်ထားပါတယ်ထူတာကတော့ vanadium flow battery နဲ့ lithium ion battery နှစ်မျိုးပေါင်းပြီးတော့ဓာတ်အားထုတ်လုပ်ပေးနေတဲ့ကမ္ဘာပထမဆုံး hybrid battery ဓာတ်အားထုတ်ပေးတဲ့ super hub ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
We're at the energy super hub at Oxford. This is a hybrid battery solution. It's a combination of vanadium flow batteries and lithium batteries as well.
ဒီနေရာကစွမ်းအင်မြောက်များဖြန့်ဝေပေးနိုင်တဲ့ Oxford မြို့က super hub ကြီးဖြစ်ပါတယ်။ Vanadium flow အမျိုးအစား battery နဲ့ lithium battery နှစ်မျိုးပေါင်းထားတဲ့ဓာတ်အားပေးနေရာဖြစ်ပါတယ်။ hybrid battery ပေါင်းစပ်ထားတဲ့ကမ္ဘာပထမဆုံးပါ
။ Vanadium flow battery တွေကလက်ကင်ဖုန်းနဲ့အပါအဝင် electronic ပစ္စည်းတွေမှာသုံးကြလေးရှိတဲ့ lithium ion battery တွေလောက်တော့ဓာတ်အားအများကြီးမထုတ်ပေးနိုင်ပေမဲ့ရေရှည်ပိုခန့်သလိုအသုံးများလို့မီးအားဆွဲတဲ့ဒဏ်ကိုပိုခန့်နိုင်ပါတယ်။အသုံးများတဲ့အချိန်ပေါ်မူတည်ပြီးတော့ဓာတ်အားလိုအပ်ချက်ကွာခြားတာကြောင့်လိုအပ်ချက်အနည်းအများကိုဒီ hybrid battery တွေကထိမ့်ညှိဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ
် So this site provides two solutions to the grid. One, it provides it with capacity.
ဓာတ်လိုင်းတွေလိုအပ်တဲ့ပမာဏအတွက်လုံလောက်တဲ့ဓာတ်အားကိုပေးနိုင်ပါတယ်။သုံးများတဲ့အချိန်မျိုးမှာမော်တော်ယာဉ်တွေအတွက်ရောအိမ်သုံးအတွက်ပါဓာတ်အားပြေဝပို့လွှတ်ပေးနိုင်ပါတယ်။နောက်တစ်ချက်ကတော့ချိန်နှုန်းကိုမျှတအောင်ထိမ့်ညှိပေးတာပါ။နေ့တိုင်းစက္ကန့်အချိန်တိုင်းမှာဓာတ်အားပေးစနစ်ကမျှမျှတတဖြစ်နေဖို့လိုအပ်ပါတယ်။ဘက်တရီနဲ့ဓာတ်အားပေးစနစ်ကအကောင်းဆုံးမျှတအောင်လုပ်ပေးနိုင်ပါတယ
်။လျှက်စက်ကားတစ်စီးကိုနိုင်ဝက်အတွင်းမှာအားပြန်ပြေးအောင်လို့ဓာတ်အားဖြည့်ပေးနိုင်တဲ့နေရာတွေအပါအဝင်ဓာတ်အားဖြည့်နေရာသစ်တွေအတွက်ဒီ hybrid super hub ကနေဓာတ်အားတွေကိုပို့လွှတ်ပေးနေပါတယ်အခုလိုလျှက်စက်က42စီးကိုတစ်ပြိုင်တည်းအားဖြည့်နိုင်တဲ့နေရာမျိုးဓာတ်အားပို့လွှတ်ပေးနိုင်မှုအတွက်ပမာဏအများကြီးပို့လွှတ်ပေးနိုင်တဲ့ကျင်းနီနန်းဂျိုသစ်တွေကိုတွယ်တန်းခဲ့ရပါတယ်ဓာတ်အားဖြည့် charging station တွေနဲ့ energy super hub တွေကိုစောက်လုပ်တဲ့ project မှာပါတဲ့ Pivot Power Company အကြီးအကဲကစိန်ခေါ်မှုတွေကိုအခုလိုရှင်းပြပါတယ
် So one of these 250 kilowatt charging bays that's the demand of yeah a large supermarket
ဒီနေရာကဓာတ်အား kilowatt 250ပြည့်တဲ့ဓာတ်ဖြည့်နေရာတစ်ခုဖြစ်ပါတယ်ကုန်စုံဆိုင်ကြီးတစ်ခုမှာအသုံးလိုတဲ့ဓာတ်အားပမာဏဖြစ်ပါတယ်ဒါမျိုးနှစ်ခုဆိုလို့ရှိရင် IKEA store ဆိုင်အခြေစားတစ်ခုစာလောက်ဖြစ်ပါတယ်ကားနှစ်စီးစာဓာတ်ဖြည့်တာကကုန်စုံဆိုင်ကြီးတစ်ခုအတွက်လိုတဲ့ဓာတ်အားနဲ့ညီမျှပါတယ်ဓာတ်ဖြည့်နေတဲ့အချိန်မှာဓာတ်ပမာဏဘယ်လောက်လိုမလဲဆိုတာကိုတွက်ကြည့်နိုင်ပါတယ်ဒီမှာကားတစ်စင်းကိုဓာတ်ဖြည့်ဖို့မိနစ်30လောက်ရထားပါတော့ဓာတ်လိုအပ်ချက်ကမနည်းလောက်ပါဘူးလက်စစ်ဓာတ်အား3အနာဂတ်အတွက်ဆိုပြီးတော့ကျင်းနီနန်းကျိုးတွေမြောက်မှာတွေ့တန်းခဲ့တာမျိုးမဟုတ်တော့ဒီစိန်ခေါ်မှုကြီးတွေကိုဖြည့်ရှာသွားရမှာဖြစ်ပါတယ
်လျှက်စစ်ကားစီးတွေများလာလေလျှက်စစ်ဓာတ်အားဖြည့်တဲ့နေရာတွေပိုလိုအပ်လာလေဖြစ်မှာမဟုတ်လိုအပ်ချက်ကိုအမီလိုက်နိုင်အောင်လို့အစွမ်းကုန်လုပ်ဖို့လိုနေတာကိုလည်းသူကရှင်းပြပါတယ
် By 2030the government has committed to ban the sale of combustion engine vehicles new vehicles
ဒါစီတမောရတဲ့ကားသစ်တွေရောင်းတာကို2030ခုနှစ်ကစပြီးတော့တားမယ်လို့အစိုးရကအခိုင်အမာရည်မှန်းထားလုပ်နေတော့အချိန်ကတိတ်မကြံတော့ပါဘူးဒါကြောင့်မလို့လက်စစ်ကားတွေအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုအချိန်မြင့်လုပ်ဖို့လိုပါတယ်ဒါမှအရေးကြီးတဲ့အခြေခံအဆောက်အအုံတွေအချိန်မီအဆင့်သင့်ဖြစ်မှာပ
ါအခုရဲကလက်စစ်ကားတွေအတွက်အားဖြစ်နေရတွေကို Oxford မြို့အပါအဝင် Britain မြို့တိုင်းမှာစောက်လုပ်နေကြပါပြီ
အခုမြင်နေရတဲ့ဓာတ်အားဖြစ်နေရကတော့ဓာတ်အားပေးနိုင်စွာမများတဲ့အတွက်ကားတစ်စီးအားပြန်ဖြည့်ဖို့အတွက်နိုင်တဲ့ချီအချိန်ပေးရပါမယ်။ဒါပေမဲ့အခုလိုဓာတ်အားဖြစ်နေရတွေရှိလာတာကိုကျေးဇူးတင်ရမယ်လို့ဓာတ်အားဖြစ်ဆိုင်အကြီးအကဲကပြောပါတယ်
။ It's a landmark project in EV charging. We are delivering 20 charging bays with 10
charging. လက်စကားတွေကိုဓာတ်အားပေးနိုင်ရင်မှတ်ချောက်တင်နိုင်မယ့် project တစ်ခုဖြစ်ပါတယ်။ချာဂျာတစ်ခုကိုကား2စီးနှုတ်နဲ့ကားအစီး20တအားဖြစ်နိုင်တဲ့ချာဂျာ10ခုရှိပါတယ်။ချာဂျာတစ်ခုကို22ကီလိုဝက်တအားထုတ်ပေးပါတယ်
။ဗြိတိန်နိုင်ငံမှာ2030ခုနှစ်မကုန်ခင်လိုအပ်တဲ့လျှက်စစ်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ဘက်ထရီတအား73ဂီဂါဝတ်လိုမယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်တနင်္လာအတွင်းမှာအင်ဂျင်ပေါင်း 34,000 နီးပါးကိုမြှားပေးတဲ့ပမာဏဓာတ်အားထုတ်လွှတ်ပေးနိုင်တဲ့ Oxford မြို့က hybrid ဓာတ်အားပေး super hub လို့နေရာတွေရှိလာအောင်မယ်လို့မျှော်လင့်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါပါဆုမြတ်မွန်တင်ဆက်ထားတဲ့ blogger တွေပြောသည်မှအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့တက်တန်ရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီအနောက်တိုင်းကနာမည်ကျော်အဆိုရော Sean Mendes စိတ်ဖိစီမှုကြောင့်ဖျော်ဖြေရေးခီးစဉ်ဖြစ်လာရပါတယ်ကိုလံဘီယာနိုင်ငံကမိချောင်းတရေလက်ကင်အိတ်ဒီဇိုင်နာလက်ကင်အိတ်တွေအမေရိကန်ကိုခိုးသွင်းမှုနဲ့အဖမ်းခံရပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတက်တန့်ရောင်သတင်းလောအစီအစဉ်မှာမအေးတနာကျော်ကတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကနေဒါအစိုးရရှောင်းမန်ဒက်စ်ဟာသူ့ရဲ့ကွာလက်ဖြော်ရည်ခီစဉ်ကိုရွှေ့ဆိုင်းလိုက်တယ်လို့ဇူလိုင်လ10ရက်နေ့ကပဲကြေညာသွားတာပါ။သူမခံနိုင်တဲ့အဆင့်ကိုရောက်ရှိသွားပါပြီ။သူ့ရဲ့စိတ်ကျန်းမာရေးအတွက်အနားယူပါမယ်လို့သူပြောသွားတာဖြစ်ပါတယ်။တချင်းတွေကွာကျော်ပေါက်တဲ့ရှောင်းမန်ဒက်စ်ကအခုလိုပြောရတာလဲရင်ကွဲရပါတယ်။ဒါပေမဲ့ကဲမကောင်းအကြောင်းမလားဆိုပါပဲ။နောက်မဲ့သတင်းပတ်၃ပတ်အတွက်စီစဉ်ထားတဲ့ပွဲတွေကိုကြွေဆိုင်ရပါတယ်။ကျင်းပနိုင်မယ့်ရက်ကိုထပ်ပြီးကြီးညာပါမယ်လို့သူ့ရဲ့ Twitter နဲ့ Instagram လူမှုကွန်ရက်ဆိုင်မျက်နှာတွေမှာရေးသွားပါတယ်။သူက15နှစ်သားတွေကဖြောပြေးခီးထွက်ပြီးတော့တည်ဆူလာတာပါ။ဒီလိုမိဘဆွေမျိုးတွေနဲ့ဝေးပြောလက်မုံမှာပဲနေနေပြီးတနေရာကနေတနေရာရွှေ့ခီးတွေဇက်တိုက်သွားရတာလုံးဝမလွဲပါဘူးလက်မုံမှာကြီးနှစ်တော်ကြာနေလာခဲ့ပြီးအခုအိမ်ပြန်လာဖို့အချိန်ရောက်ပါပြီဆိုပြီးတော့လဲသူရေးထားပါတယ်သူဒီကိစ္စနဲ့ပတ်သက်ပြီးတော့လဲမိတ်ဆွေတငယ်ချင်းတွေနဲ့လဲတိုင်းမင်းဆရာဝန်နဲ့လဲစကားပြောပြီးတော့မှစိတ်နာယူဖို့လိုအပ်လို့အခုလိုနားရတာပါအချိန်နေပြောင်းလဲရှိတာနဲ့ပြောရမယ်ဆိုပြီးတော့လဲရေးထားပါတယ် Love you guysခင်ဗျားတို့ကိုချစ်ပါတယ်လို့သူအဆုံးမှာရေးထားပါတယ်။ Shawn Mendes ကဇွန်လ29ရက်နေ့ကပဲ Oregon ပြည်နယ် Portland မြို့မှာပထမအဦးဆုံးပွဲအနေနဲ့သူရဲ့ဖြောပြေးခီးစဉ်ကိုစတင်လိုက်တာပါ။2020ကထွက်တဲ့ Wonder ဆိုတဲ့သူရဲ့တေးတက်ပြားကိုကြော်ညာဖို့အတွက်ထွက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ Shawn Mendes ကသူရဲ့စိတ်ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းအမြဲတမ်းပို့ပွင့်လင်းလင်းကြောပြရတဲ့ပြောသူရဲ့တချင်းစာသားတွေနောက်ပြောလူမှုကွန်ရက်ပေါ်မှာသူရဲ့ပရိသတ်ကိုရေးတဲ့စာတွေမှာအမြဲပါတာဖြစ်ပါတယ်အသက်33နှစ်ပဲရှိသေးပြောအထူးလဲအောင်မြင်တဲ့ Shawn Mendes ကသူနဲ့တွေ့တဲ့ဆိုတော့ Camila Cabello နဲ့မနစ်ကနှစ်ကုံမှလည်းပြတ်သွားတာဖြစ်ပါတယ်သူတို့နှစ်ဦး2019မှာတော့အတူတူတွေ့ပြီးတော့နာမည်ကျော် Señorita ဆိုတဲ့တချင်းကိုလည်းအတူတူဖန်တီးခဲ့ကြပါတယ်ရှင်ကိုလံဘီယာနိုင်ငံမှာတော့တကယ့်နာမည်ကြီးထိတ်တန်းဖက်ရှင်ဒီဇိုင်နာတယောက်ဖန်ခံလာရပါတယ်။ Sex and the City ရုပ်သံဇာတ်လမ်းတွေကဇာတ်ရုပ်တွေပြီးတော့အပြင်ကတကယ့်နာမည်ကျော်တွေကသူ့ရဲ့ဖက်ရှင်လက်ရာအဆင့်တစ်စားတွေကိုအမြဲတမ်းအသုံးပြုတာပါ။ဒီဇိုင်နာ Nancy Gonzalez ကိုကိုလံဘီယာနိုင်ငံသူ့ရဲ့ဇာတိမျိုးဖြစ်တဲ့ Kelly မျိုးမှာတောက်ချာနေဇူလိုင်လ10ရက်နေ့ကဖန်လိုက်တာဖြစ်ပါတယ်။ဒီကြောင့်သူရဲ့လက်ကရဲ့အိတ်တွေကိုခိုးသွင်းမှုနဲ့ American ပြည်အစုကိုပို့ပြီးတော့တရားစီရင်မှာပါ။အမေရိကန်တောင်ပိုင်းခရိုင်ဖလော်ရီဒါတရားရုံးမှာသူကိုတရားဆွဲထားပြီးတော့အပြည့်ရှိရလို့အမိန်ချခဲ့ရင်1025နှစ်နောက်ပြီးတော့ငွေတန်းဆိုရင်ဒေါ်လာ5သိန်းအထိဒဏ်ရိုက်ခံရနိုင်ပါတယ်။အမေရိကန်ပြည်အစုမှာကမိချောင်းတရေကရောင်းချခွင့်ရှိပေမဲ့လည်းရောင်းချဖို့အတွက်ခွင့်ပြုမိလို့ပါတယ်။အဲ့ခွင့်ပြုမိရဖို့အတွက်ငွေလဲအတော်ကုန်ကြခံရပြီးတော့လျှောက်ထားရရှိဖို့လည်းခက်ခဲပါတယ်။ဒီဇိုင်နာ Nancy Gonzalez ကအမေရိကန်ပြည်အစုကိုရိုးရိုးခီးသွားတဲ့သူတွေကိုငွေပေးပြီးတော့သူ့ရဲ့လက်ကမ်းအိတ်တွေကိုထည့်ပေးနေတာဖြစ်ပါတယ်။တကယ်လို့သူတို့ကအောက်ခွန်အရာရှိကမင်း
အမျိုးတွေကိုပေးဖို့အတွက်ဝယ်လာတဲ့ဟာလို့ပြောဖို့လေသူကတင်ပေးလိုက်တာပါသူရဲ့လက်ကင်အိတ်တွေကအမေရိကန်နဲ့ဥရောပနိုင်ငံတွေမှာဆိုရင်အိတ်တွေကိုဒေါ်လာ1000ထိနဲ့ရောင်းချနိုင်တာဖြစ်ပါတယ်2019ခုနှစ်မှာသူကလူ12ယောက်ကိုလေရင်လက်မှတ်ဝယ်ပေးပြီးတယောက်ကိုအိတ်လေးလုံးစီပေါင်ခိုတည်သွားခိုင်းတာဖြစ်ပါတယ်သူရဲ့ fashion ဖန်တီးမှုလက်ရာတွေက2018ခုနှစ်မှာနယူးယောက်မြို့ကနာမည်ကျော် Metropolitan လူမှုပညာပြတိုင်းမှာပြသခဲ့ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်ရောင်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မအေးတနာကျော်တင်ဆက်ပေးနေတဲ့တတန်ရောင်သတင်းလောအစီအစဉ်ကိုကြားခဲ့ရတာပါရှင်သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamish.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်မှာလက်ရာဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလော TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုရီကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုပြောပြပေးပါဦးမယ်မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားកောင်းဆောင်ကိုချင်းမီ NLD လွှတ်တော်ကိုစလဲဟောင်းကိုဖြိုးစရာတော်တို့နဲ့အတူနောက်ထပ်နှစ်ယောက်ကိုကိုမြင်လိုက်တဲ့အပေါ်အမေရိကန်အစိုးရကတနင်္လာနေ့မှာပြစ်တင်ရှုံချလိုက်ပြီးတော့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့လဲမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်ရွေးကောက်ခံနိုင်ငံရေးသမားတွေနဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုမြန်မာစစ်ကောင်စီကကြမ်းကြုတ်ရက်ဆက်စွာကိုမြင်လိုက်တဲ့လို့ရကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးကန့်ကွက်ရှုံချကြောင်းနိုင်ငံတော်လုံခြုံရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုကိုမြင်လိုက်တာဟာကျန်းကျုပ်ရက်ဆက်တဲ့စစ်ကောင်စီရဲ့နောက်ထပ်လုပ်ရက်တစ်ခုဖြစ်တယ်လို့ဒီလုပ်ရက်တွေအပေါ်အပြင်းထန်ဆုံးပြစ်တင်ရှုံချကြောင်းပြောခွရ net press ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရားလက်လို့ဖန်ဆီးထားတဲ့သူတွေကိုလွှတ်ပေးဖို့နဲ့မြန်မာပြည်သူတွေရဲ့ဆန္ဒအတိုင်းငြိမ်းချမ်းစွာဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့စစ်ကောင်စီအပေါ်ဖိအားပေးတဲ့နေရာမှာလည်းနိုင်ငံတကာကဝိုင်းဝန်းပါဝင်ကြဖို့လဲပြောခွရသူ net press ကတိုက်တွန်းပြောဆိုသွားပါတယ်။တစ်ချိန်တည်းမှာပဲဥရောပသမဂ္ဂ EU, Australia, Canada, Japan, New Zealand, Norway, South Korea, Britain နဲ့အမေရိကန်ပြည်ထောင်စုတို့ကလည်းစစ်ကောင်စီရဲ့လုပ်ရအပေါ်ပြစ်တင်ရှုတ်ကြကြောင်းဇူလိုင်လ25ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ပရတင်နိုင်ငံရဲ့ဝန်ကြီးချုပ်လောင်းတဦးဖြစ်တဲ့ဘန္နာရဲ့ဝန်ကြီးဟောင်းဖရီရှီဆွန်နောက်ရဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့မတ်ချက်စကားအပေါ်မှာတရုတ်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဇောက်ရှီလန်ကတရုတ်နိုင်ငံကိုပြစ်တင်တဲ့ဆွဲမထဲနယ်လို့ပြောဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဇောက်ကတရုတ်နိုင်ငံမြို့တော်ဘေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ပရတင်နိုင်ငံရဲ့ဝန်ကြီးချုပ်လောင်းလည်းဖြစ်ဗန္ဒာယေဝန်ကြီးဟောင်းလည်းဖြစ်တဲ့ရီစီဆူနာကတရုတ်နိုင်ငံဟာပရတင်နိုင်ငံကိုအချိန်အကြာဆုံးနဲ့အကြီးဆုံးချင်းချောင်းနေတဲ့နိုင်ငံလို့ပြောဆိုခဲ့တဲ့အပေါ်တရုတ်နိုင်ငံခြားရေးပြောရေးဆိုခွင့်ရှိသူကတုံ့ပြန်လိုက်တာဖြစ်ပါတယ်။ကနေဒါကက်သလစ်ခရစ်ယာန်ဖခင်ကျောင်းကဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေမှာအနိုင်ကျင့်ခံခဲ့ရတဲ့ဌာနေတိုင်းရင်းသားတွေကိုတောင်းပန်စကားပြောကြားခဲ့တဲ့ပိုယဟန်မကြီးဖရန်စစ်ကဒီလူရက်တွေဟာအလွန်ဆိုးရွားတဲ့ဖြစ်ရတွေလို့ပြောပါရယ်ဌာနေတိုင်းရင်းသားတွေအပေါ်ခရစ်ယာန်ဘာသာဝင်အတော်များများကျူးလွန်ခဲ့တဲ့ရက်ဆက်တဲ့လူရက်တွေအတွက်ခွင့်လွှတ်ပါလို့အနုညွတ်တောင်းပန်မှာကြောင်းပိုယဟန်မကြီးကမာရာဝစ်စ်မြို့ကစာသင်ကျောင်းမှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားပါရယ်ကက်သလစ်စာသင်ကျောင်းတွေမှာအနိုင်ကျင့်မှုနဲ့ကြုံခွဲရတဲ့ကျောင်းသူကျောင်းသားဟောင်းပေါင်း2000လောက်ကလည်းအခမ်းအနားကိုတက်ရောက်လာကြတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ကိုဗစ်ကပ်ရောဂါလက္ခဏာတွေလုံးဝနေပါပျောက်ကင်းလို့ဖြစ်သွားပြီလို့သူ့ရဲ့ဆရာဝန်ကတင်းလာနေမှာပြောပါတယ်။ကိုဗစ်ကပ်ရောဂါစတင်တွေ့ရှိခဲ့တဲ့အရင်သတင်းပတ်ကြာရပရီနေ့ကစပြီးတော့သမ္မတဟာအီမီရောမှာတီချာတီတန်ခွဲနေထိုင်နေပြီးတော့အလုပ်လုပ်နေတာပါ။အခုဆိုရင်နှာခေါင်းပိတ်တာနဲ့အတန်ပြရာအနေငယ်ပဲရှိတော့တယ်လို့သမ္မတဘတ်တန်ရဲ့ဆရာဝန်ဒေါက်တာကီဗင်အိုကနာကပြောပါတယ်။သမ္မတအတွက်ကုတုံးအနေနဲ့ဗိုင်းရပ်စ်ကကွယ်ဆေးကိုတောက်သုံးနေပြီးတော့သွေးကျဲဆေးကိုလည်းအနေငယ်ပေးထားတယ်လို့သူကပြောပါတယ်။ဒီကနေ့မနေ့အတွက်တင်အချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီကစီစဉ်ထုတ်လို့ရင်မကမတင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Darius Smith တို့ဖြစ်ပါတယ် VOA ကိုအားပေးနာစင်တဲ့အတွက်သူကျေးဇူးတင်ပါတယ်သွားရှင်များချင်းလန်ကြမှာပါစေရှင်ကျမနံလာပါ
This program has come to you from the Voice of America, Washington.